ဗာတီကန်ကက်သလစ်ခွင့်ရံကျောင်းတော်ကစစ်မြေတာဝန်ရှိသူတို့ကိုလိင်မှုဆိုင်ရာရာဇဝတ်မှုနောက်ဆောင်တဲ့ဩစတြေးလျရဲတပ်ဖွဲ့ကတရားစစ်ဆေးလိုက်ပါတယ်။ရဲတပ်ဖွဲ့ကတော့ကက်သလစ်ခိုင်းချုပ်ဆရာတော်ဂျော့ချ်ဖဲလ်အပေါ်ဆွဆွဲချက်တွေနဲ့ပတ်သက်လို့တိုင်ကြားချက်တွေအများပြားလက်ခံရရှိထားတဲ့အကြောင်းသာပြောဆိုခဲ့ပြီးတော့အသေးစိတ်ကိုတော့မပြောပါဘူး။ကက်သလစ်သာသနာပိုင်ပုံရဟန်းမင်းကြီးဖရန်စစ်ရဲ့ပဏာရေးဆင်ရအကြံပေးအရာရှိချုပ်ဆရာတော်ဖဲလ်ကတော့ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ကတရားရုံးမှာဒီလ18ရက်နေ့လာရောက်ထွက်ဆိုဖို့ဆင့်ခေါ်ထားပါတယ်။ဗာတီကန်မှာပြုလုပ်ခဲ့တဲ့တရင်းစာရှင်းလင်းပွဲအတွင်းမှာတော့ဆွဆွဲချက်တွေနဲ့ပတ်သက်လို့သူ့မှာအပြည့်မရှိတဲ့အကြောင်းနဲ့တိတ်ချာကြအောင်လုပ်ကြံဖန်တီးမှုတွေအဆက်မပြတ်ကြုံရတဲ့အကြောင်းပြောဆိုသွားပါတယ်။ဗာတီကန်ကျောင်းတော်ပြောခွင့်ရပုဂ္ဂိုလ် Greg Bach ကတော့ Australia နိုင်ငံရဲ့တရားရေးစနစ်ကိုလေးစားကြောင်းပြောဆိုခဲ့တယ်လို့ဘုရားမကြီး Francis အနေနဲ့လည်းဆရာတော် Bell ကိုကြွားခွင့်ပြုထားတဲ့အကြောင်းပြောဆိုပါတယ်။လိင်မှုဆိုင်ရာဆွဆွဲချက်နဲ့တရားစွဲခံထားရတဲ့ Catholic ကျောင်းတော်ကတာဝန်ရှိသူတွေထဲမှာတော့ဆရာတော် Bell ဟာအဆင့်မြင့်ဆုံးပုဂ္ဂိုလ်တစ်ဦးလည်းဖြစ်ပါတယ်ရှင်။